မြကျင်းနာမြို့ခြေဆိုင်ကချင်းနှစ်ချင်းခရိယံအဖွဲ့ချုပ်ကရှမ်းပြည်နယ်မြောက်ပိုင်းမူစရိုက်ခရိုင်ကောင်းခါကျေးရွာမှာစာတင်ကြားဖို့ဆေလွတ်ထားတဲ့ကျောင်းဆရာမ2ဦးဟာပြည်ခဲ့တဲ့ဇန်နဝါရီလ19ရက်နေ့ညကသူတို့နေထိုင်တဲ့တဲရင်အတွင်းမှာအရမပြုအသက်ခံခဲ့ရတာဖြစ်ပါတယ်။ဆရာမလေး2ဦးရဲ့အလောင်းကိုကောင်းခါကျေးရွာကတည်ဆောင်လာခဲ့ပြီးဒီနေ့မြကျင်းနာမြို့ဂျော်ဘွန်ကချင်းနှစ်ချင်းခရိယံတင်ကြိုင်မှာမြေမြို့တကြိုခဲ့ရမှာလူပေါင်း1000နီးပါးခန့်ကလိုက်ပါပို့ဆောင်ပေးခဲ့ကြပါတယ်။မြေမြို့တကြိုပွဲမစမီမြကျင်းနာမြို့နောင်နန်းဖျားကျောင်းမှာဆူတောင်းပွဲကျင်းပခဲ့ပြီးဒီနေ့ညနေပိုင်းမှာအရက်ဖက်လူမှုအဖွဲ့အစည်းတွေကသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။ကချင်းနှစ်ချင်းခရိယံအဖွဲ့ချုပ်တိတ်ခါတော်ရဆရာတော်ဒေါက်တာဆန်းစွန်းခလန်ကအမှုမှန်ပေါ်ပေါ်ရေးအတွက်အဲ့ဒီကျွရမှာစကန်းချနေတဲ့ခမရ93တက်အပါဝင်တက်ဆန်ရအာနာပိုင်တွေကစုံစမ်းဖော်ထုတ်ပေးဖို့ပြောပါတယ်။
ဒါကျွန်တော်တော့တိုင်းပြည်ရဲ့ဒီပညာရေးဝန်ဆောင်မှုမှာတစ်ဖက်တစ်လကနေကျွန်တော်အတင်းတော်လို့လုပ်နေတဲ့ကိစ္စမှာဒီလိုအတရားတမတတ်ချက်ပြီးမှမတင်းကျင့်ခံရတာကိုတော့ဟိုစိတ်ထဲမှာဝမ်းနေတာပေါ့နော်ယူကျုံမြတ်ဖြစ်တယ်ပြီးရင်ဒါကျွန်တော်တို့ကချင်းလူထုပဲပုံပဲနဲ့မြန်မာပြည်ကဘာရက်မှာရှိတဲ့လူတိုင်းကလည်းတာကိုခံစားနေကြရပါတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့ကတော့ဒီအမှုမှန်ကိုတက်ဆိုင်ရာတော့ဒီစစ်ကကဟိုမမင်္ဂလာပေါ်ထုတ်ပေးမယ်ဆိုရင်တော့အမြန်ပေါ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ကျောင်းဆရာမလေးနှစ်ဦးရဲ့တကြိုးပွဲအခမ်းအနားကို88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့အစည်းရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အမျိုးသမီးအဖွဲ့ကိုယ်စားလှယ်တွေကလိုက်ပါပို့ဆောင်ပေးခဲ့ကြပါတယ်။ဒီနေ့အတုပအခမ်းအနားကိုမြကျင်းနာမြို့ကန်တွေသာမကရက်ဝဲရန်ဒီကအများပြားပို့ဆောင်ပေးကြတာဟာအစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကြိုးပမ်းနေတဲ့ငင်းချင်းဖြစ်စဉ်ပေါ့။ဆိုရင်ပူပန်နေကြတယ်ဆိုတာကိုပေါ်ပြနေတာဖြစ်တယ်လို့လိုက်ပါပို့ဆောင်သူတွေကပြောပါတယ်။အဲ့ဒီအတုပကိုလိုက်ပါပို့ဆောင်ပေးခဲ့တဲ့88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုပြုံးချူကဒီလိုအမှုကိစ္စတွေပေါ်ပေါက်လာတာဟာငင်းချင်းဖော်ဆောင်နေတဲ့ကာလမှာယုံကြည်မှုပြပြားစေတာကြောင့်ပြစ်မှုကျူးလွန်သူမျိုးစုံကိုမဆိုးပေါ်ထုတ်အရေးယူပေးဖို့ပြောပါတယ်။
အကြီးကတော့တာဝန်ရှိတဲ့သူတွေကနေပြီးတော့ဒီလိုလူတွေရဲ့တန်ရာရှိမှုတွေစိုးရိမ်လေးရှိမှုတွေကိုတိကျဖို့လိုတယ်။အဲဒါကြောင့်လည်းဖြစ်သွားပြီးတဲ့ကျူးလွန်မှုကြီးတဲ့လူတွေကိုလည်းဘာလို့မဆိုမျက်နှာမလိုက်ဘဲနဲ့ပေါ်ထုတ်ပေးဖို့လိုတယ်။အဲမှလည်းပဲဒီမှာတန်ရာရှိမှုတွေစိုးရိမ်တွေကိုပြေလျှော့နိုင်မှာဖြစ်တယ်။ဒါကြောင့်လည်းဆိုတော့ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးအဖြစ်အပျက်တွေဆက်ပြီးဖြစ်နေတယ်ဆိုလို့ရှိရင်အားလုံးဟာယုံကြည်မှုတည်ဆောက်ရေးနဲ့တယောက်နဲ့တယောက်ဒီစကြည်နေနေဆိုတဲ့လိထားဒီမှာအများကြီးနောက်ချက်ဖြစ်နိုင်တယ်လို့တော့တွေ့ရအောင်
88မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့အစည်းအပါဝင်အရက်ဖက်လူမှုအဖွဲ့26ဖွဲ့ကအသက်ခံခဲ့ရတဲ့ကျောင်းဆရာမလေးနှစ်ဦးအတွက်အမှုမှန်ပေါ်ပေါက်ရေးစစ်မှတ်ဖြစ်ပွားနေတဲ့ဒေသတွေမှာအမျိုးသမီးအကြမ်းဖက်ခံရမှုပပျောက်ရေးအတွက်မနေ့ကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်အမှုမှန်ပေါ်ပေါက်ဖို့နယ်မြေကန်ရဲတပ်ဖွဲ့အာဏာပိုင်တွေနဲ့အတူမူဆဲကချင်းနှစ်ချင်းခရိယံအတင်း KBC ကကိုယ်စားလှယ်တွေဒေသခံမုံဘော်ပြည်သူစစ်အဖွဲ့တွေပါဝင်တဲ့အဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့လည်းသိရပါဗျ။မြကျင်းနာမြို့မှာပြုလုပ်တဲ့အတုပခန္ဓာကိုလိုက်ပါပို့ဆောင်ပေးခဲ့တဲ့မြို့သမီးအဖွဲ့ကိုယ်စားလှယ်တူဖြစ်သူနော်ဆူဇန်နာလှလှဆူကဒီအမှုကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပြီးပေါ်ထုတ်အရေးယူပေးဖို့တိုက်တွန်းခဲ့ပါဗျ။
အဲ့ကျလေပြောပြပါပြီ။ဘာလဲဆိုတော့အခုဖြစ်တဲ့အမှုကိုအမှုမှန်ပေါ်ဖို့အတွက်နိုင်ငံတော်အစိုးရမှတာဝန်ရှိတယ်။အဲ့တော့အစိုးရကစုံစမ်းရေးကော်မရှင်ဖွဲ့ပေးပြီးတော့အမှုမှန်ဖော်ထုတ်ပေးဖို့အဲ့လိုဖွဲ့တဲ့အခါမှာလည်းလွတ်လပ်ပြီးတော့တရားမျှတဖို့နောက်ပြီးတော့မျိုးသမီးအဖွဲ့တွေပါဝင်ဖို့ပေါ့နော်ကျွန်တော်တို့တောင်းဆိုထားပါတယ်
။အသက်ခံရတဲ့ကျောင်းဆရာမနှစ်ဦးကိစ္စနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ဖို့အတွက်ရန်ကုန်မြို့မဟာဗန္ဓုလပန်းချံမှာအမျိုးသမီးအဖွဲ့အစည်းတွေကဒီနေ့မနက်ပိုင်းမှာတောင်းဆိုဆန္ဒပြခဲ့ကြပြီးလွမ်းသူပန်းဝေချခဲ့ကြပါတယ်ခင်ဗျာ